ကျမ်းမာတော်မူပါစတူတော်မောင်ရေစိတ်ချမ်းသာမှလူချမ်းမာမယ်ဆိုတဲ့စကားတိုင်းငါတို့လည်းစိတ်ရှုပ်ဆရာကောင်းလွန်းလာတဲ့အခြေအနေတွေကြားမှာကြံဖန်ပြီးစိတ်ချမ်းသာအောင်နေနေကြရတယ်မဟုတ်လားဒီကြားထဲမှာမှစိတ်မချမ်းသာစရာသတင်းကငါတို့စီစိတ်ဆိုင်မြိုက်မြိုက်ရောက်လာခဲ့ပြန်တယ်အဲ့ဒီသတင်းကခုရက်ပိုင်းဟိုးလေးတကျော်ဖြစ်နေခဲ့တဲ့နေပြည်တော်လေစိတ်မှာလက်နက်တွေမိတယ်ဆိုတဲ့သတင်းမှာပဲဒါအပြင်တနက်ကင်ဆောင်သူရဲ့ကုမ္ပဏီနဲ့အိမ်ကိုဆက်လက်စစ်ဆေးရမှာတနက်တွေထပ်မိတဲ့အတွက်စုစုပေါင်းတနက်အတူရှိ21လက်မိထားတယ်ဒါအပြင်ကြည်စံအတောင့်တထောင်ကျော်မူရစ်စေဝါဆက်သွေးရေးဆက်တွေနဲ့စနိုက်ပါမှန်မြောင်းတွေကြည်ကာအင်ဂျီတွေနဲ့ဒရုန်းတွေပါမိတယ်။အဲ့ဒီချိန်ကနေပြည်တော်မှာစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပနေတယ်လို့ NCA နှစ်နှစ်ပြည့်လည်ကျင်းပနေခြင်းဖြစ်တာမို့လို့ပြည်သူလူထုကဒေါ်အောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အထူးစိုးရိမ်ကြောင်ကြခဲ့ကြရတယ်။ဒါပေမဲ့အန်အောစရာကောင်းတာကနေပြည်တော်မှာလုံခြုံရေးနဲ့မှုကင်းတွေအတွက်တာဝန်အရှိဆုံးယူနီဖောင်းဝတ်ကိုယ်တိုင်ကဒီအမှုကိုပော့ပော့လေးဖြစ်သွားအောင်တေးသိမ့်သွားအောင်ပြောနေတာကိုပါ။လက်နက်တွေကအတိုလေးတွေပါမြမဆဆမဟုတ်ပါဘူးကိုကိုကိုကာကွယ်ဖို့အတွက်ပါဆေးပြားလေးတွေကလည်းနည်းနည်းပါပါပါလူငယ်လေးတွေပါဆိုပြီးတော့ဖော့ပြောသွားတာကတရားဥပဒေစိုးမိုးရေးအတွက်မေးခွန်းထုတ်เสียဖြစ်နေပါတယ်တရားဥပဒေထက်မှဘယ်သူမှမရှိပါဘူးလို့ပြောပြီးအာဏာရှိတဲ့သူငွေရှိတဲ့သူတွေကတရားဥပဒေထက်မှရောက်တယ်လို့ဖြစ်နေပါတယ်ဥကိုနီလောက်ကြံခံရတော့ကလည်းဒီလိုပဲရဲအရာရှိကြီးကိုယ်တိုင်ကတရားခံဘက်ကနေလူငယ်တွေရဲ့သဘောတဘာဝပါဆိုပြီးကာပြောပြောခဲ့လို့ဝေဖန်စရာတွေဖြစ်ခဲ့ကြရတယ်အထူးသဖြင့်ငရုနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာမေးခွန်းထုတ်เสียအနေထားဖြစ်နေခဲ့တယ်။2016ခုနှစ်ကဆိုတနိုင်ငံလုံးမှာလူတက်မှု986မှုဓမြမှု14မှုလူရက်မှု130မှုဗလတ်ကာယမှု986မှုဖြစ်ပွားခဲ့တယ်။ရန်ကုန်တိုင်းဒေသကြီးအတွင်းမှာပဲ2018ခုနှစ်ပထမလေးလပတ်အတွင်းမှာတက်ငယ်မတိမ်းမှု69မှုဖြစ်ပွားခဲ့ပြီး2016ခုနှစ်ပထမလေးလပတ်တဲ့နှစ်ဆပိုများခဲ့တယ်။တရားခံပြေး13,000ခန့်ရှိတဲ့အနေနဲ့4,000 လောက်ပဲဖမ်းဆီးနိုင်ခဲ့ပြီး9,000 လောက်ကလွတ်မြောက်နေခဲ့တယ်။တရားခံတွေကိုတရားစီရင်ချက်ချတဲ့အခါမှာလဲကမောက်ကမတွေဖြစ်နေခဲ့တယ်။ဥပမာမန္တလေးမှာဆိုရင်တော့ကျုံဘေးအရဲတောက်တဲ့သူတွေကိုစီမံချက်နဲ့ဖမ်းဆီးခဲ့ပြီးဒဏ်ငွေကျပ်90ရိုက်တာ၊ဆဲဆိုပြီးကိုထိလက်ရောက်ကျူးလွန်တဲ့သူတွေကိုဒဏ်ငွေကျပ်1,500လောက်နဲ့ပြီးလိုက်တာ၊စီးကမ်းမဲ့ပြိုင်မောင်းနေတဲ့ပြိုင်ကားတွေကိုဖမ်းဆီးပြီးဒဏ်ငွေကျပ်1,500ပေးဆောင်နေတာ၊ဆောက်လုပ်ဆဲအဆောက်အဦးညှမ်းပြိုကြပြီးလူတွေဆုံးခဲ့တာကိုဒဏ်ငွေ9သိန်းနဲ့ကြေအေးပေးလိုက်တာကွန်တိန်နာနဲ့မိတဲ့မူရစ်စည်းဝါးတွေကိုပိုင်ရှင်မဲ့လှုပ်လိုက်တာတစ်တွေတန်ချိန်တောင်းနဲ့ချီပြီးမိတာကိုလည်းပိုင်ရှင်မဲ့လှုပ်လိုက်တာမျိုးပေါ့ဂျုံဘေးအရဲတောက်တဲ့သူတွေကိုစီမံချက်နဲ့ဖမ်းပြီးမှတန်ငွေကျပ်90ပေးဆောင်ခိုင်းပြီးပြန်လွှတ်နေတာဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာရဲစရာအကောင်လုံးပြက်လုံးတစ်ခုလိုဖြစ်နေခဲ့တယ်။အုပ်စုဖွဲ့အရဲတောက်တယ်ဆိုလို့ပြောအောင်မယ်ငါတူအခုအဲ့ဒီလိုအုပ်စုဖွဲ့အရဲတောက်ပြီးရာဇဝတ်မှုကျူးလွန်တာကမြို့တိုင်းနေတိုင်းမှာအဖြစ်များနေတယ်မန္တလေးမှာဆိုရင်တော့ဂျုံဘေးမှာပေါ့ရန်ကုန်မှာဆိုရင်အင်းရကန်ပေါင်းမှာတင်ကြီးစေးဂုံတရားပေါ်မှာပန်းစိုးတန်းဂုံတရားပေါ်မှာလှဲတန်းဂုံတရားအောင်မှာမလွာကုန်းဂုံတရားပေါ်မှာအများသူကအနားယူနေတဲ့ပန်းညံလိုနေရာမျိုးတွေမှာလူငယ်လူကြီးတွေအုပ်စုဖွဲ့ပြီးအရက်တောက်နေကြတာကိုမကြာခဏတွေ့ကြပါမယ်။တချို့ဝိုင်းတွေမှာဆိုမိန်းကလေးတွေတောင်ပါနေတာသတိထားမိတယ်။ဖြတ်သွားဖြတ်လာမိဘပြည်သူတွေစိတ်နှောက်ရှက်ဖြစ်ရတယ်လို့ရာဇဝတ်မှုတွေလည်းမကြာခဏဖြစ်တတ်ကြလို့သက်ဆိုင်ရာကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ပေးစီခြင်းပါတယ်။ BTN Media လုပ်ငန်းကြီး Economics Group ကထုတ်ပြန်တဲ့2018ခုနှစ်အတွက်ဘေးရန်ကင်းရှင်းတဲ့မြို့များအညွန့်ကိမ်းမှာရန်ကုန်မြို့ကမြို့ပေါင်း60တန်းမှာဘေးကင်းလုံခြုံမှုဒုတိယမြောက်အနေဆုံးမြို့အနေနဲ့သတ်မှတ်ခံရတယ်။လုံခြုံရေးနဲ့သက်ဆိုင်တဲ့အဆင့်ခွဲခြားမှုအားလုံးမှာရန်ကုန်မြို့ကနောက်အကျဆုံးနေရာမှာရှိနေခဲ့ပြီးစုစုပေါင်းရမှတ် 46.48 နဲ့အဆင့် 59 မှာရှိနေခဲ့တာပါ။ပုဂ္ဂိုလ်ရေးလုံခြုံမှုမှာလည်းအဆင့် 58 သာရရှိခဲ့တယ်။နောက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ကလည်းမေကွန်းထုတ်เสียအနေထားဖြစ်နေခဲ့ပြန်တယ်။ပြည်သူတွေရဲ့ယုံကြည်ကိုးစားမှုကအနေဆုံးအဆင့်မှာရှိနေခဲ့တယ်။လက်ရှိရဲတပ်ဖွဲ့ရဲ့အင်အားကိုလည်းထပ်မံတိုးချဲ့ဖို့လိုအပ်နေပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ရဲတပ်ဖွဲ့အင်အားက 46.25 ရာခိုင်နှုန်းသာထားနိုင်တဲ့အနေထားဖြစ်နေပါတယ်ငါတူ။နိုင်ငံတကာစံနှုန်းအရဆိုရင်လူအယောက်400မှာရဲတစ်ယောက်နှုန်းရှိရမှာဖြစ်ပြီးငါတို့နိုင်ငံမှာတော့တနိုင်ငံလုံးအတိုင်းအတာရလူအယောက် 1,192 ဦးမှာမှရဲတစ်ယောက်တည်းရှိနေတာဖြစ်တဲ့အတွက်နိုင်ငံတကာစံနှုန်းအရဆိုရင်ရဲတပ်ဖွဲ့အင်အားကအရန်နှဲပါနေပါတယ်။နောက်ပြီးပြည်မှုကျူးလွန်တဲ့သူတွေကိုထိရောက်တဲ့ပြစ်ဒဏ်မတက်မှတ်တဲ့အတွက်ပြစ်မှုကျူးလွန်သူတွေကထက်ကတလဲလဲကျူးလွန်နေကြတာကိုလည်းတွေ့ကြရမှာပါ။ဆင်းရဲမွေးတေမှုကလည်းရာဇဝတ်မှုထူပြောလာအောင်လူမိုက်တွေကိုမွေးထုတ်ပေးသလိုဖြစ်နေပြန်ပါတယ်။ခေတ်စနစ်နဲ့မညီတော့တဲ့ဥပဒေတွေကိုဖျက်သိမ်းပြီးခေတ်နဲ့လိုက်လျောညီထွေရှိမဲ့ဥပဒေအစ်တွေကိုပြဋ္ဌာန်းပေးဖို့လည်းလိုအပ်နေပါတယ်။ပြစ်မှုကျူးလွန်တဲ့သူတွေကိုပြစ်မှုနဲ့ထိုက်တန်တဲ့ပြစ်ဒဏ်ချမှတ်နိုင်မှသာတရားဥပဒေကိုလေးစားကြောင်းရွံ့ပြီးမှုကင်းကျူးလွန်တာတွေနည်းပါးလာမှာပါ။အထူးသဖြင့်ရဲတပ်ဖွဲ့တွေမှာလက်ပေးလိုက်ယူမှုတွေယနေ့ထိရှိနေသေးတဲ့အတွက်ဥပဒေကိုလက်တလုံးကြားလုပ်ဖို့ပြစ်မှုကျူးလွန်တဲ့သူတွေကိုအခွင့်အရေးပေးထားသလိုဖြစ်နေပါတယ်။ အခုနောက်ပိုင်းရာသွေးမှုကျူးလွန်တဲ့သူတွေထဲမှာရဲဌာနကလူတွေကိုယ်တိုင်ပါဝင်ပတ်သက်နေတဲ့သတင်းတွေဇက်တိုက်ဖတ်နေကြရတဲ့အတွက်ရဲဌာနကိုလူတွေအယုံကြည်ကင်းမဲ့လာတာလည်းမဆန်းလှပါဘူးပြည်သူရဲတပ်ဖွဲ့ကိုပြည်သူတွေပြန်ပြီးယုံကြည်ကိုးစားကျင်လာအောင်အလုံးနဲ့တက်သေးပြဖို့အချိန်ရောက်လာပါပြီလို့အကြံပေးရင်းဒီတစ်ပတ်နားလိုက်ပြစေငါတို့မင်းလဲအားရင်ငါစီစာပြန်ပါချစ်လက်စွာသောမင်းရဲ့အဖစန်နီဦး